စီရီတင်မာနေစေကချင်ပြည်နယ်တနိုင်းမြို့နယ်တွင်မှာစစ်ပီးဒုက္ခသည်2000ကျော်ပိတ်မိနေတာကိုအ мян ဆုံးကူညီကဲထုတ်ပေးဖို့ကချင်ပြည်နယ်ဝန်ကြီးချုပ်စီကိုတင်ပြထားပြီးအကူအညီတောင်းခံထားပေမဲ့အခုချိန်ထိကချင်ပြည်နယ်အစိုးရကအကြောင်းပြန်ကြားခြင်းမရှိသေးဘူးလို့ကချင်စစ်ပီးဒုက္ခသည်အရေးတွေကိုကူညီဆောင်ရွက်နေသူတွေကပြောပါတယ်သမရသည့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့အနေနဲ့တကြံကာလာကြီးမှာအခုလိုအသက်လူပြင်းနေကြရတဲ့ထောင်ချီတဲ့စစ်ဘေးဒဏ်သင့်ပြည်သူတွေအတွက်ထိရောက်တဲ့အရေးပေါ်ကူညီမှုတွေကိုအလေးအနက်ထားအမြန်ဆုံးဆောင်ရွက်ပေးဖို့ကိုလည်းတောင်းဆိုနေကြပါတယ်အသေးစိတ်ကိုတော့မတ်ဆွမွန်ကပြောပြမှာပါ
ကချင်ပြည်နယ်တနိုင်းမြို့နယ်အောင်လော့ကျေးရွာစွရိယံကျေးရွာနဲ့စွရွာကျေးရွာတွေနားမှာကချင်ပြည်နယ်လွတ်မြောက်ရေးတပ် KIA နဲ့မြန်မာစစ်ရတပ်တို့ကြားပြီးခဲ့တဲ့ဧပြီလ17ရက်နေ့ကနေစပြီးတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့ပါတယ်။လေကြောင်းနဲ့ပါထိုးစစ်ဆင်တိုက်ခိုက်ခဲ့တဲ့အတွက်အောင်လော့ကျေးရွာသားတဦးသေဆုံးပြီးတဦးကဒဏ်ရာအပြင်းထန်ရခဲ့ပါတယ်။အခုလိုမျိုးစစ်တပ်ဘက်ကဝေဟင်ကရောမြေပြင်ကပါပြင်းပြင်းထန်ထန်ထိုးစစ်ဆင်လာနေတဲ့အတွက်ကလေးငယ်တွေနဲ့တပ်ကြီးရွယ်အိုတွေအမျိုးသမီးတွေပါဝင်ရွာသား2000ကျော်လောက်ဟာတောတောင်တွေထဲမှာထွက်ပြေးတိမ်းရှောင်နေကြရပြီးအတော်လေးဒုက္ခတွေ့နေကြရတယ်လို့ဒုက္ခသည်ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ပိတ်မိနေတဲ့ပြည်သူတွေကသူတို့ကိုကူညီကယ်ထုတ်ပေးဖို့ဆက်သွယ်လာတဲ့အတွက်တနိုင်းဒေသကုကဲမှုစစ်ဌာနချုပ်ကုကဲရေးမှုယုံကိုအကူအညီတောင်းခဲ့ပေမဲ့မရခဲ့လို့ဧပြီလ14ရက်နေ့ရက်စွဲနဲ့ကချင်ပြည်နယ်အစိုးရအဖွဲ့ဝန်ကြီးချုပ်ကိုခရီးရန်ဂိုင်းမောင်စုံစစ်ဘေးရှောင်ဒုက္ခသည်များကူညီဆောင်ရှောက်ရေးကော်မတီတနိုင်းမြို့နယ်ကနေပြီးတော့ဒုက္ခသည်တွေကိုအ мян ဆုံးအရေးပေါ်ကူညီကယ်ထုတ်ပေးဖို့ဝန်ကြီးချုပ်ကိုအကူအညီတောင်းခံစာပေးပို့ပါတယ်ဒါပေမဲ့လို့အခုချိန်အထိကချင်ပြည်နယ်ဝန်ကြီးချုပ်နောက်ကချင်ပြည်နယ်အစိုးရနဲ့သက်ဆိုင်တဲ့တာဝန်ရှိသူတွေဘက်ကဒုက္ခသည်တွေအရေးအကြောင်းပြန်ကြားလာတာမရှိသေးဘူးလို့ကချင်နေချင်းခရီးရန်ဖွဲ့ချုပ်ကပညာရေးဆိုင်ရာတာဝန်ခံတဦးဖြစ်တဲ့ဦးသိငင်းကပြောပါတယ
်ဒီလိုင်းနုံခုဆိုတဲ့နေရာနဲ့တနိုင်းဘက်ကဟိုဟာ on lot ဆိုတဲ့နေရာနှစ်ခုကပေါ့အဲ့ဒီ P2 တွေဖြစ်ပြေးရင်းနဲ့တော့မှနေနေရတဲ့အခြေအနေဖြစ်နေတာအခုဘယ်သူမှဆက်တယ်လို့မရတဲ့အခြေအနေပေါ့နော်အဲ့ဒါမစ်ချီနာကဒီခရီးယန်အဖွဲ့ပေါင်းစုံတွေကဒီစာထုတ်ထားတာပေါ့မနေ့ကအဲ့တော့အစိုးရဘက်ကတော့ဘာမှတုံ့ပြန်တာမရှိသေးဘူးခုချင်းတို့ရ responsibility နဲ့ accountable ဖြစ်ရမှာပေါ့နော်တာဝန်ခံမှုနဲ့တာဝန်ရှိမှုပြုလုပ်တင်တယ်လို့ထင်တယ်လက်တွေ့ဆန်ဆန်နဲ့တာဝန်တင်တယ်လို့မျှော်လင့်တာပေါ့
တနိုင်းပံမှာကဒုက္ခသည်2000ကျော်လောက်ပိတ်မိနေတဲ့အနေအထားကိုနိုင်ငံတော်ရဲ့သမ္မတသစ်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပါဝင်ပြည်ထောင်စုအစိုးရကချင်ပြည်နယ်အစိုးရတာဝန်ရှိတဲ့သူတွေဘက်ကအရေးပေါ်ကူညီကယ်ဆယ်မှုတွေအ мян ဆုံးဆောင်ရွက်ပေးတင်ပါပြီလို့လည်းဒုက္ခသည်ကိုကူညီပေးနေတဲ့ Transgender နဲ့ Foundation အဖွဲ့ကဒေါ်နန်ဘူးကလည်းပြောပါတယ်
ကျွန်တော်တို့အနေနဲ့တော့ဆိုးရတဲ့အနေနဲ့တာဝန်ခံစိတ်အစီအနဲ့ဒီလိုဒုက္ခရောက်တဲ့ပြည်သူတွေကိုစိတ်မထားပဲနဲ့အ мян ဆုံးကယ်ထုတ်ဖို့ရန်အတွက်ကယ်ထုတ်နိုင်ဖို့ရန်အတွက်အစီအစဉ်တွေရန်ကောင်းတွေရှာရတော့ပြန်ရလို့ရဲလို့ကျွန်တော်တို့မြင်တယ်။အမှန်တရားအစ်စ်ကလည်းဟိုနှုတ်ဆက်မနေပဲနဲ့ဒီစိတ်စာကိုအမြဲတမ်းလုပ်ပေးတယ်လို့ကျွန်တော်တို့မြင်ပါတယ်။နိုင်ငံတော်အတိုင်းအမြန်ကလည်းပဲစိတ်စာကိုအမြဲတမ်းဒီနီးလမ်းရှာပြီးတော့အမြဲတမ်းဖြည့်ရှင်းပေးဖို့အတွက်လိုလဲလို့ကျွန်တော်တို့ထင်ပါတယ်။ဝန်ကြီးချုပ်ကိုယ်တိုင်ကလည်းဖွံ့ဖွဲတွေပွားသွားပြီးတော့မှတခါတည်းဟိုကချင်ကြီးကလည်းပြောနေကြတယ်။အဲ့ဒါလိုဖြစ်နေတဲ့အချိန်မှာအနိုင်မှာဒီကိုကချင်ပြည်နယ်မှာပဲအဲပြည်သူတွေအများကြီးပဲထောင်ချီပြီးတော့2000ကျော်ဒုက္ခရောက်နေတာကိုဘာမှမလုပ်ပေးဘဲနဲ့ဘာမှမပြောပေးနဲ့နေတာတော့ကျွန်တော်တို့လုံးဝမလို့ချင်းနေပါတော့
။ရာသီဥတွေကတော်လေးဆိုးဝါးနေတဲ့အတွက်တောတွေထဲမှာပိတ်မိနေတဲ့ထောင်ချီတဲ့ဆီပြေဒုက္ခသည်တွေဟာဒီရက်ပိုင်းတွေအတွင်းမှာပဲတောက်သုံးရည်နဲ့စားနပ်ရိက္ခာပြတ်တောက်နိုင်တဲ့အတွက်သူတို့စီကိုအ мян ဆုံးလူသားချင်းစာနာမှုအကူအညီတွေပေးပို့နိုင်မှုနဲ့ပိတ်မိနေတဲ့သူတွေကိုအ мян ဆုံးကယ်ထုတ်ပေးဖို့လိုအပ်နေပြီလို့လည်းဒုက္ခသည်ကူညီပေးနေသူတွေကပြောပါတယ်။ Transgender နဲ့ Foundation အဖွဲ့ဒေါ်နန်ဘူးပြောပြတာကတော့
ဒီလူပေါင်း2000ကျော်လောက်ရှိတယ်လို့ကြားရတယ်ရှင်ပြီးတော့အဲသူတို့ကထွက်လို့လည်းမရဘယ်မှလည်းသွားလို့မရတဲ့ခါတော့စိုးရင်လေစိုးရင်ကတော့နောက်ထပ်3-5ရက်လောက်ဆိုရင်သူတို့ရိခါရေပြတ်သွားမယ်ပေါ့အဲ့ဒါသူတို့ရှိနေတဲ့ဥစ္စာကိုစားဝိုင်းစားနေကြတာကုန်ခါနီးပြီဆိုတော့အဲ့ဒီတစ်ခုအရင်စိုးရင်လေပေါ့ပြီးတော့ဘယ်မှလည်းသွားလို့မရသွားလို့မရဆိုတာကဘိုင်းနေပိုင်းထောင်ထားတဲ့ခါကျတော့သွားလို့မရပေါ့နော်အဲ့ဒါကြောင့်အရင်ဒုက္ခရောက်တယ်လို့ပြောတယ်အထူးသဖြင့်တော့ဒီကလေးငယ်တွေပေါ့ကလေးငယ်တွေနဲ့အမျိုးသမီးတွေမိခင်တွေအတွက်ကိုပုံမှန်စိုးရိမ်တာပေါ့ကျွန်တော်တို့ကပြန်ဆုံးလုံခြုံတဲ့နေရာရောက်ဖို့အတွက်အရေးကြီးတယ်
ကချင်နေချင်းခရီးရန်ဖွဲ့ချုပ်ကဥတည်ငင်းကလည်းအခုလိုပြောပါတယ
်အရေးကြီးတာတော့ဒီကလေးငယ်တွေနဲ့အတက်ကြီးရဲ့လူတွေရဲ့ နေထိုင်မှုထားတော့မှုပေါ့နော်အခုနိုင်ငံခုဘက်ကဆိုရင်သူတို့ဆက်တွယ်နေတယ်ဒါပေမဲ့အပြင်ဘက်ကလူတွေရောသူတို့တဲ့တွားလို့မရဘူးသူတို့ရောဆက်လာလို့မရအခြေအနေဖြစ်နေတယ
်လက်တလောအခြေအနေမှာတော့ကချင်ပြည်နယ်လွတ်မြောက်ရေးအဖွဲ့ KIO ဌာနချုပ်ရှိတဲ့လိုင်ဇာအနီးမှာမြန်မာစစ်တပ်ဘက်ကစစ်တပ်အင်အားတွေအများအများတိုးချဲ့နေသလိုဒီကနေ့ညနေပိုင်းအထိမှာကိုကချင်ပြည်နယ်မိုင်းကြားရန်အနီးနဲ့ IDP စစ်ပြေးဒုက္ခသည်စခန်းတွေရှိတဲ့နေရာတွေအနီးမှာလက်နက်ကြီးကြီးကြားတဲ့တန်းတွေဇက်တိုက်ဆိုသလိုကြားနေရတယ်လို့ဒေသခံတွေကပြောပါတယ်ဒါကြောင့်မို့လို့ကချင်ပြည်နယ်အတွင်းမှာနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေပိုပြီးတော့မှပြင်းထန်လာနိုင်ပြီးအရက်သားပြည်သူထိခိုက်သေးဆုံးမှုတွေရှိလာနိုင်တဲ့အတွက်စစ်ပြေးဒုက္ခသည်တွေဘက်ကစိုးရိမ်မှုတွေတိုးလာနေတယ်လို့သူတို့ကိုကူညီပေးနေတဲ့အဖွဲ့တွေဘက်ကလည်းဒေသရင်းလုံခြုံမှုအတွက်ပိုပြီးတော့မှစိုးရိမ်နေကြပါတယ်ရှင်
ကချင်ဒေသအရေးမဆုမွန်ပြောပြသွားတာပါ